ကိုရိုနာဗိုင်းရပ်စ်ကတိစံကနေလူကိုကူးစက်တာသိပ္ပံပညာရှင်တွေကထောက်ပြပြောဆိုတဲ့နောက်မှာအာရှနိုင်ငံတွေအကြားတော်ရိုင်းတိစံမောင်းခိုရောင်းရဖောက်ကားမှုကိုပိတ်ပင်မှုကြိုးစားတဲ့အခြေဗီယက်နမ်နိုင်ငံလည်းပါဝင်ခဲ့ပါတယ်။ဒီနေ့ပထမနှစ်ဝက်မှာဗီယက်နမ်နိုင်ငံနဲ့မောင်းခိုရောင်းဝင်နေတဲ့တော်ရိုင်းတိစံတွေကိုဖမ်းဆီးမှုက69000ကျော်နှုန်းအထိမြင့်တက်ခဲ့ပါတယ်။2015ခုနှစ်က2019ခုနှစ်အထိ89000ကျော်နှုန်းဝန်းကျင်မှသာရှိခဲ့တာပါ။ဗီယက်နမ်အပါအဝင်အရှိတောင်အာရှနိုင်ငံတွေကနေလင်းလို့နေတင်ခွေချက်လို့တော်ရိုင်းတရိတ်ဆန်တွေကိုတရုတ်နိုင်ငံကိုတင်ပို့နေရလဲဖြစ်ပါတယ်။တော်ရိုင်းတရိတ်ဆန်တွေရောင်းဝယ်မှုကိုပိတ်ပင်နေဥပဒေရဲ့ထိရောက်မှုနဲ့ဥပဒေစိုးမိုးရေးအဖွဲ့ရဲ့ကြိုးပမ်းမှုတွေကခုလိုဖန်ဆီးရရှိမှုစီးရင်တွေမှာထင်ဟပေါ်ပြနေတယ်လို့ဗီယက်နမ်နိုင်ငံမှာဒီကိစ္စကိုဘလောက်အလီထားဆောင်ရွက်နေတာကိုပြသနေတယ်လို့ Education for Nature Vietnam အဖွဲ့ကပြောပါတယ်။တော်ရင်ဒရိတ်ဆန်မောင်ခိုရောင်းဝယ်မှုတိုက်ခိုက်ရေးနဲ့ပတ်သက်ပြီးအစိုးရတရက်လုံးချင်းကဲဆောင်ရွက်နေတယ်လို့လည်းဗီယက်နမ်နိုင်ငံကပြောပါတယ်။